င်းစရာအင်းဒီကမ္ဘာမှာလူသားတွေပုံမှန်လှုပ်ရှားနေရင်ဒီကမ္ဘာလုံးကိုရိုနာဗိုင်းရပ်စ်ကပ်ရောဂါခြုံခိုတက်ခိုက်တာခံလိုက်ရပါတယ်ဒီကယောဂမပြန့်ပွားမှုကူးဆက်ရေးအတွက်နိုင်ငံအစိုးရတွေဟာအရေးပေါ်အစီအစဉ်တွေအမြန်ချမှတ်ဆောင်ရွက်ရင်းကပဲကမ္ဘာစစ်မဖြစ်ဘဲအခုချိန်ထိကမ္ဘာတဝန်းကလူ3သိန်းကျော်သေဆုံးသွားရပါတယ်ကိုရိုနာဗိုင်းရပ်စ်ကပ်ရောဂါကြောင့်ကျန်းမာရေးစီးပွားရေးလူမှုရေးပညာရေးကဏ္ဍအစုံစုံနဲ့ထိခိုက်ရပါတယ်ဒီလိုထိခိုက်ရတဲ့အထက်ကမ္ဘာမှာခေါင်းခဲနေရတဲ့ plastic အမှိုက်ပြဿနာလည်းရှေ့တန်းကပါဝင်လာပါတယ်plastic အသုံးလျှော့ဖို့ကြိုးစားနေတဲ့အရှင်ဟာကိုရိုနာဗိုင်းရပ်စ်ကပ်ရောဂါကြောင့်တုံ့နှီးသွားရုံမက plastic အမှိုက်ကိစ္စကပိုလို့ကြီးထွားလာပါတယ်။ကိုရိုနာဗိုင်းရပ်စ်ကလူကလူချင်းကူးရာမှုလူတွေမစုဝေးနိုင်အောင်အသွားအလာတွေကန့်တတ်တဲ့အချိန်မှာရုံးတွေဆိုင်တွေဝန်ဆောင်လုပ်ငန်းတွေပိတ်ထားပေမဲ့လူသုံးကုန်နဲ့စားသုံးကုန်ကိုလူတွေသုံးနေတာကရပ်ထားလို့မရပါဘူး။ဒီအတွက် online ကပစ္စည်းမှလည်း plasticစားတော့ဆိုင်ကမှားလဲ plastic သုံးပြစ်အောင် covid-19 ကတွန်းပို့နေပါတယ်။ဒါကိုစားတော့ဆိုင်တွေပြန်ဖွင့်နေရင်းနဲ့ပတ်သက်ပြီးစားတော့ဆိုင်လုပ်ငန်းတာဝန်ရှိသူတွေနဲ့မေလ22ရက်နေ့ကကျင်းပတဲ့ဆွေးနွေးပွဲမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကထည့်သွင်းပြောကြားထားတာပါ။
စဉ်းစားမိတယ်။ကျမတို့ကဒီ plastic တွေတိတ်သုံးရေးကိုရှောင်ကျဉ်တဲ့ကဘာကြီးမှာအခု plastic မသုံးမဖြစ်ဖြစ်လာတယ်။ဟိုဒီ covid ရောဂါကြောင့်ပေါ့နော်plastic တွေကိုအရင်ကနေစပြီးတော့စားလို့ရှင်ပို့ပြီးတော့သုံးရတဲ့အခြေအနေလို့ဖြစ်လာတယ်ဟုတ်အကာအကွယ်အကာတွေမဟုတ်ဘူးအိတ်ကလေးတွေနဲ့ထည့်ပေးတာလို့စသဖြင့်အဲ့ဒါကြတော့လေဟိုကျွားတို့မရှောင်နိုင်ဘူးပေါ့အဲ့တချိန်
ကဘာမှ1960ပြည့်လို့နှစ်ပိုင်းတွေမှာ plastic ခေတ်စားလာပြီးတကဘာလုံးတွင်တွင်ကျဲကျဲသုံးနေရင်ဖက်လို့ဆက်ကူလို့ဆွေးမြစ်သွားတဲ့အရာမဟုတ်တဲ့အတွက် plastic ဟာအကဘာကြီးမားဆုံးအမှိုက်တရဖြစ်လာပါတယ်ဒီအတွက် plastic ကိုကမ္ဘာပြဿနာဖြစ်ကုလသမဂ္ဂကလွန်ခဲ့တဲ့နှစ်နှစ်ကကြေညာခဲ့ပါတယ်။ကြေညာရလောက်အောင်လဲသမုဒ္ဒရာတွေတဲ့တစ်နှစ်က plastic အမှိုက် metric 10တန်ရောက်နေတယ်လို့သိပ္ပံပညာရှင်တွေကတွက်ချက်ပြတာပါ။ plastic ပြဿနာကိုမဖြေရှင်းရင်လာမယ့်ဆယ်စုနှစ်မှာ9အချိန်3ပေါင်ရှိတိုင်း plastic တစ်ပေါင်ရှိလိမ့်မယ်လို့လည်းသတိပေးပါတယ်။ကမ္ဘာအနှံ့လဲ plastic အမှိုက်ပြဿနာကြီးထွားနေတာမို့ပတ်ဝန်းကျင်ဝါဒီတွေကလည်းအပြုသဘောဆောင်ပြောင်းလဲဖို့ဆော်ဩလှရှားကြပါတယ်တချို့နိုင်ငံတွေမြို့တွေကလည်း plastic မသုံးရပိတ်ပင်တားမြစ်ပြီးတိုတဲလို့ရင်းနှံကုမ္ပဏီကြီးတွေဟာမဆွေးပြေးတဲ့ plastic အစားနောက်လဲပြန်သုံးနိုင်တဲ့ plastic ကိုထုတ်လာပါတယ်တချို့ကုမ္ပဏီတွေကလည်းကမ္ဘာမှာအသုံးများပေမဲ့ဆွေးမြေ့ပြီးပြက်ကွယ်မသွားတဲ့ကျွတ်ကျွတ်အိမ်အစားဆွေးမြေ့လွယ်တဲ့အမျိုးအစားတွေထုတ်လုပ်လာပါတယ်ဒီလိုကမ္ဘာအမှိုက် plastic ကင်းစင်ရေးလှရှားမှုအရှိန်အဟုန်ကောင်းဆုံးကိုရိုနာဗိုင်းရပ်စ်ကပ်ကပ်ရောဂါကကြားကဝင်လာပါတယ်ကပ်အရေးပေါ်ကိုရိုနာဗိုင်းရပ်စ်ကပ်ရောဂါကာလမှာတခြားနည်းတွေမသုံးနိုင်သေးတာမို့ plastic တွေလှိုင်းလှိုင်းသုံးရတဲ့အဖြစ်နဲ့တန်းတိုးရပါတော့တယ်ဗိုင်းရပ်စ်မကူးဆက်စေဖို့ကာကွယ်ရမှာရောဆေးရုံတွေမှာပါ plastic တွေကိုနေရာတကာသုံးရပါတယ် covid-19 ကပ်ရောဂါကာလမှာ plastic အမှိုက်ပိုများလာတာကို clean rangoon တာဝန်ကမတ်တင်စာရေးက
အဲညီမတို့ဒီမှာဆိုလို့ရှိရင်အာဆေးရုံဆေးကန်းကထွက်တဲ့အမှိုက်တွေကလည်းပုံမှန်အချိန်သက်ပို့ပြီးတော့များတယ်ပါ။ဘာဖြစ်လို့လဲဆိုဒီမှာညီမတို့က safety လောက်ကတယ် PPE တွေဝတ်ကတယ် face shield တွေအစားပေါ့နော်။အဲ့လိုမျိုးတွေသုံးရတယ်။နောက်တစ်ခုကကြောက်တော့ quarantine center တွေပေါ့နော်။ quarantine center တွေမှာဆိုလို့ရှိရင်ညီမတို့က quarantine ကထွက်တဲ့အမှိုက်တွေဆိုလို့ရှိရင်လည်းဒီရန်ကုန်မြို့ရဲ့စီရင်သားရေးကော်မတီကတီးတန့်ပေါ့နော်။ဒေတာသိမ်းဆည်းပြီးမြင်မြုပ်တာတို့ဘာလို့တို့ပြီးချို့တာတွေဘာလို့လောက်ကတယ်ပေါ့နော်။ပုံမှန်အချိန်သက်ပို့ပြီးတော့အမှိုက်ထွက်ရှိမှုကများသွားနိုင်တယ်ဆိုတာဒီ quarantine center တွေရှိမြဲဆေးရုံဆေးကန်းထွက်တဲ့အမှိုက်တွေများပဲပေါ့နော်ပြီးတော့ခုနကညီမပြောတဲ့ဒီအဲဆိုင်မှာမစားရတဲ့အခါမျိုးကြတော့ပါဆယ်တွေဝယ်တဲ့အခါကြတော့ပုံမှန်ထက်တော့ပိုပြီးတော့အဘတ်ချက်ရှိမှုကတော့ပိုများပါတယ်ပါနိ
ဒီပြဿနာအပြင်လက်နဲ့ကင်မိယုံနဲ့ဗိုင်းရပ်စ်ကကူးတာမှုကုန်စုံဆိုင်တွေမှာဈေးသွားဝယ်ရင်ပြန်သုံးနိုင်တဲ့အိတ်မသုံးနိုင်တော့ပဲဆိုင်က plastic အိတ်ကိုပဲလက်ခံရတဲ့အနေအထားကိုရောက်သွားပြန်ပါတယ်ဒါကြောင့်လဲ covid-19 လုံကာလမှာနိုင်ငံတိုင်းရဲ့စီးပွားရေးနလန်ပြန်ထူဖို့အခြေယူရသလို plastic အမှိုက်ရှင်းရေးကင်းစင်ရေးအတွက်အချိန်အတော်ယူရမယ်လို့အကဲခတ်တွေကသုံးသပ်ပါတယ်ရှင်